မက္ကဆီကိုနိုင်ငံမှာကိုဗစ်ရောဂါကြောင့်သေဆုံးသူအရေအတွက်ဟာအမေရိကန်နဲ့ဘရာဇီးပြည်ရင်တစ်ကမ္ဘာလုံးမှာတတိယအများဆုံးဖြစ်သွားပါပြီ။တောက်ကြံနေ့မက္ကဆီကိုမှာကိုဗစ်ကြောင့်သေဆုံးသူအရေအတွက်688ဦးရှိတယ်လို့ကျန်းမာရေးတာဝန်ရှိသူတွေကပြောတာကြောင့်စုစုပေါင်းသေဆုံးသူ46000ကျော်သွားပြီဖြစ်ပါတယ်။ကိုဗစ်ကူးစက်တာငြိမ်သွားပြီးတော့မှတကြောပြန်ဖြစ်နေတဲ့ဗီယက်နမ်မှာရောဂါပိုးကူးစက်ခံရသူတတိယမြောက်လူတူသေဆုံးသွားပြီလို့တာဝန်ရှိသူတွေကဒီကနေ့ပြောပါတယ်။69ရက်ကြာပြည်တွင်းမှာပြက်နှံ့ကူးစက်တာမရှိခဲ့တာကနေတကြောပြန်ကူးစက်တာတွေရှိလာခဲ့ပြီးပထမဆုံးလူသေဆုံးမှုဖြစ်ပြီးနောက်တစ်ရက်ကြာမှာအခု300မြောက်လူသေဆုံးတာပါ။အိန္ဒိယနိုင်ငံမှာလွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်ကူးစက်သူ 9,800 ကျော်ရှိလာကြောင်းအခုဆိုရင်ရောဂါပိုးကူးစက်ထားသူပေါင်း 1.8 သန်းနီးပါးရှိသွားပြီဖြစ်ပါတယ်။ဇူလိုင်လတစ်လထဲမှာတင်အိန္ဒိယမှာကူးစက်သူအရေအတွက် 1.1 သန်းနီးပါးရှိခဲ့ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာလည်းဒီကနေ့နောက်ထပ်ရောဂါပိုးကူးစက်သူ482ဦးရှိတာကြောင့်3ရက်ဆက်တိုက်စံချိန်တင်အရေအတွက်နဲ့ကူးစက်တာဖြစ်ပါတယ်။ဂျပန်တနိုင်ငံလုံးအနေနဲ့ဆိုရင်တော့တောက်ကြာနေကကူးစက်သူအရေအတွက် 1,569 ဦးနဲ့နောက်ထပ်ကူးစက်မှုစံချိန်ထပ်တင်ခဲ့ပါတယ်။ရောဂါပိုးကူးစက်သူအများစုဟာအသက် 20 ကျော်30အရွယ်တွေဖြစ်ကြတာကြောင့်လူငယ်တွေကြားမှာဗိုင်းရပ်စ်ပိုးအကောက်အွယ်တွေထိထိရောက်ရောက်မလုတာအပြင်းထွက်သွားလာကြတာပါတီဘွဲတက်ကြတာတွေကိုပြနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။